ိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်းမှာပြီးခဲ့တဲ့တောက်ကြနေ့ညကကျင်းပတဲ့မြန်မာနိုင်ငံကစစ်ဘေးရှောင်ဒုက္ခသည်တွေရေးဆွဲတဲ့ပကြီပြပွဲမှာပကြီကားတရာစဉ်ကျော်နိုင်ပိုင်းအတွင်းအားလုံးရောင်းလိုက်ရပါတယ်။နေဆက်ကိုထွက်လာတဲ့လူငယ်တွေကလေးတွေထဲမှာပကြီအမှုပညာနဲ့ပတ်သက်လို့ထက်မြက်ထူးချွန်သူတွေအများပြပါတယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်။ပကြီကားရောင်းရငွေတွေကိုပြည်တွင်းအိုးမဲ့အိမ်မဲ့စစ်ဘေးရှောင်နေကြရတဲ့ IDB ဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးအတွက်ပေးလှူမှာဖြစ်ပါတယ်။ဦးသိန်းထိုင်ဦးကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ပြည်တွင်းအိုးမဲ့အိမ်မဲ့စစ်ဘေးရှောင် IDP တွေရဲ့ဒုက္ခသည်စခန်းအတွင်းကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ချင်းနေပျောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်ဆိုတဲ့နာမည်နဲ့ဆွေးနွေးပွဲကျင်းပသလိုဒုက္ခသည်တွေကိုယ်တိုင်ရေးဆွဲတဲ့ပကြီကားတွေနဲ့ပြပွဲကျင်းပတာပါ NUG မျိုးသားညီညွတ်ရေးအစိုးရအဖွဲ့အမျိုးသမီးကလေးသူငယ်နဲ့လူငယ်ရေးရာဝန်ကြီးဒေါ်စူဇန်နာလတ်လတ်ဆိုးကလည်းအမှုပညာရှင်တယောက်အနေနဲ့ရောဆွေးနွေးပွဲမှာအွန်လိုင်းကနေပါဝင်ဆွေးနွေးပါလေထိုင်းမြန်မာနယ်စပ်က IDP စခန်းတွေရဲ့အခြေအနေကိုသူကရှင်းပြပါလေ
So when we teaching
ကျမတို့ကလေးတွေကိုပကြီအမှုပညာသင်ပေးတဲ့အချိန်လေးမှာစစ်လေရင်နေရောက်လာလို့ဘုန်းကိုကျင်းတဲ့ဝင်ပြေးရတဲ့အခါတွေရှိသလိုတောအုပ်ထဲကိုပြေးခဲ့ရတဲ့အချိန်လေးလည်းရှိပါတယ်ပကြီတင်တန်းတွေကမချောမွေ့ခဲ့ပါဘူးဒါပေမဲ့လေကျမចောင်းသားរីထဲမှာအမတန်ထက်မြက်ထူးချွန်တဲ့အမှုပညာရှင်တွေပါလာတာကျမသတိထားမိပါတယ
်ဒီပကြီးပြပွဲကရောင်းရငွေတွေကိုနေဆက်ကဒုက္ခသည်စခန်းကကလေးငယ်တွေအတွက်အကူအညီပေးဖို့ဖြစ်တဲ့အကြောင်းကြေညာထားပါတယ်ပြပွဲမှာမြမစစ်တပ်ဘက်ကလေချောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင်း IDP စခန်းအတွင်းကအိုးအိမ်တွေစာတင်ကျောင်းတွေပျက်စီးသွားခဲ့တဲ့မှတ်တမ်းတွေဗီဒီယိုကိုလည်းပြသပါတယ်လက်နက်ကင်ပဋိပက္ခတွေကြောင့်စစ်ဘေးရှောင်ပြည်ရင်းအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ IDP ဒုက္ခသည်တွေရဲ့အခြေအနေကိုကယင်းဒီမျိုးသမီးအဖွဲ့ကမော်ပရီမာကအွန်လိုင်းကနေအခုလိုရှင်းပြပါလေ
။အာလေချောင်းတက်ခိုင်းရေးနဲ့ကျမတို့ဖူဆိုမြို့နယ် IDP ခတ်မှာဆိုလို့ရှိရင်အာတမိနှစ်ယောက်တခါတည်းဟိုတည်ဆုံသွားတယ်ကြံခဲ့တဲ့မိသားစုတွေဆိုလို့ရှိရင်လည်းတော်တော်လေးနဲ့စိတ်ဓာရရကြတယ်ပေါ့နော်ဆိုတော့ဟိုလိုက်ပေါ်မှာဆိုလို့ရှိရင်လည်းအရင်တလကပဲဟိုတစ်ဆက်ထက်မှ IDP ကမှာဆိုလို့ရှိရင်လည်းလေရင်နဲ့လာကျဲပြီးတော့မှကလေးတွေလည်းစတိကျောင်းမှာဟိုဘာလဲကျောင်းတဲ့ရင်နဲ့ထိတ်လာတဲ့ကိစ္စတွေလည်းအလုံးမြေတွေးပြီးဖြစ်မယ်လို့ကျမယူကြည်တယ်အဲ့မှာဆိုလို့ရှိရင်လည်းတစ်ခါတည်းဟိုတည်ဆုံသွားတဲ့မြို့သားတွေလည်းရှိရပေါ့နော်ဆိုတော့ကြည့်ရမယ်ဆိုလို့ရှိရင်တော့ဟိုစီကောင်စီတွေကဒီလိုမျိုးစည်ရစဘိုးမှုကျွလို့တဲ့ရွယ်ချက်ရှိရှိကျမတို့ရဲ့ပြည်သူလူထုရှိတဲ့နေရာမျိုးတို့သူတို့တိုက်ခတ်တယ်ပေါ့နော်ဆိုတော့ဥမာဘာသာရေးကျောင်းမှာတော့နေထိုင်တဲ့လူထုတွေနောက်ပြီးတော့မှ IDP ခန့်မှာနေထိုင်တဲ့လူထုတွေတစ်ဆက်တည်းမှာရွာတွေမှာတော့နေတဲ့အချိန်မှာဆိုလို့ရှိရင်လည်းဒါကလက်နေကြီးကိုသူတို့ရှိတဲ့နေရာကနေပြည်တာမျိုးတွေပေါ့နော်ရတတ်ပြည်တာမျိုးဆိုလို့ရှိရင်တခါတည်းဟိုမတန်စွာဖြစ်သွားတာမျိုးပြီးလို့ရှိရင်အသေးရှင်ရေးနဲ့တည်နေတယ်လို့မျိုးလည်းအများကြီးကျွန်တော်တို့ကပြည်နယ်မှာဒီဟာမျိုးတွေခံစားရတဲ့ဟာနေထားမျိုးကျမတို့မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်စီတပ်တွေကသူတို့ဒီမြို့ပေါ်မှာပဲသူတို့ကနေနိုင်တယ်သူတို့ဟိုထွဲပြီးတော့မှခရီးထွက်တာမျိုးတွေမလုပ်နိုင်တော့သူတို့တွေကတပ်ထဲမှာရှိပြီးတော့မှလဲနေကြီးကိုခုနပြောတဲ့ IDP ရှိရနေရလူထုရှိတဲ့နေရာကိုသူတို့ပြစ်တယ်တစ်ဆက်ထဲမှာပဲမြို့ပေါ်မှာတွေပဲဖြစ်ဖြစ်တချို့ရွာတွေမှာသူတို့မိုင်းထောင်ထားတယ်ပေါ့နော်ဟိုလူထုသွားလာများတဲ့နေရာတွေသူများ OA ရဲ့အဝေးထွက်တွေမှာဆိုလို့ရှိရင်အတော်အများဆုံးသူတို့ထောင်ထားမိုင်းတွေကလူထုတွေကရိတ်ခါပြန်ယူတာမျိုးတွေသူတို့ရဲ့အခက်အခဲကြောင့်တစုံတစ်ခုပြန်ယူတာမျိုးတွေဆိုလို့ရှိရင်လည်းသူတို့မိုင်းထိပြီးတော့မှတည်ဆုံသွားတာမျိုးတွေမတမစွာဖြစ်သွားတာမျိုးတွေလည်းကျမတို့မှာကရေဆိုင်နေရတယ်ပေါ့နော
်ညီမရေစိတ်ဝင်စားသူတွေလာရောက်ကြတဲ့ပကြီးပြပွဲကိုဒုက္ခသည်တွေရေကူညီပေးနေတဲ့ထိုင်းမြန်မာနယ်ခြားစည်စနာဝန်ထမ်းလုပ်ကင်နေတဲ့ People Empowerment Foundation လို့အဖွဲ့အစည်းတွေကူညီပံ့ပိုးဆောင်ရွက်ပေးခဲ့တာပေါ့ပြပွဲစီစဉ်သူထိုင်းနိုင်ငံသူတို့ဖြစ်တဲ့Natty Onrawi Tammy Sanga VOA ကိုခုလိုရှင်းပြပါလေ
As far as I know a lot of them have lost their homes a lot of them
ဒီမှာတရားတလောက်သူတို့တွေကအတော်များများသူတို့နေအိမ်တွေဆုံးရှုံးသွားခဲ့ရတယ်သူတို့မိသားစုတွေလည်းဆုံးရှုံးသွားကြရတယ်အနာဂတ်တွေပျောက်နေကြရတယ်ဒါကြောင့်လေ IDB စခန်းတွေမှာလာနေပြီးဒီမှာပဲပညာဆက်တင်နေကြရတယ်ဒီပကြီးကားတွေအားလုံးက IDB စခန်းထဲရောက်လာတဲ့ကလေးငယ်တွေစေကျော်တက်အရွယ်တွေရေးဆွဲခဲ့တဲ့ပကြီးကားတွေပါ
အချင်းစင်းတဲ့လက်နက်ကင်ပဋိပက္ခတွေမရှိတော့တဲ့အခါသူတို့မျော်မှန်းထားတဲ့စိတ်ကူးရင်အနာဂတ်သူတို့နေထိုင်ခြင်းနဲ့ဘဝအတွေးတွေကိုပုံဖော်ထားတာဖြစ်ပါလေ။နေဆက်တနေရာစကန်းနေမှာရေးဆွဲခဲ့တဲ့ပကြီကားတွေကဗန်ကောက်မြို့ပေါ်ကိုရောက်လာခဲ့ပြီးပကြီပြပွဲကတဆင့်တန်ဖိုးထားမြန်တို့သူတွေဝယ်သွားခဲ့ကြပါလေ။ဒါပေမဲ့လည်းတချို့ပကြီကားရေးဆွဲသူဖန်တီးသူအိုးမဲ့အိမ်မဲ့ ထွက်ပြေးနေရတဲ့ဒုက္ခသည်တွေကတချို့ကတော့အဆက်အသွယ်လုံးလို့မရတော့သလိုဘယ်ရောက်သွားမှမသိတော့ဘူးလို့ပကြီကားအောင်မှာရေးထားတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်သိထိုက်ဘူးပါ